နိုဝင်ဘာလ၂ရက်နေ့ဟာအပြည်ပြည်ဆိုင်ရာနေ့တစ်နေ့ဖြစ်တဲ့သတင်းသမားတွေကိုအကာအကွယ်ပေးဖို့အထိမ့်မှန်အနေဖြစ်ပါတယ်။2013ခုနှစ်ကုလသမဂ္ဂအထွေထွေညီလာခံကြီးကနေအခုလိုသတ်မှတ်ပေးလိုက်တာဖြစ်ပြီးအဲ့ဒီနှစ်နိုဝင်ဘာလ၂ရက်နေ့ကပြင်သစ်နိုင်ငံကသတင်းသမား2ဦးမာလီမှာအသက်ခံရတဲ့နေ့နိုဝင်ဘာလ၂ရက်နေ့ကိုအပြည်ပြည်ဆိုင်ရာသတင်းသမားများအကာအကွယ်ပေးရေးနေ့အဖြစ်နဲ့သတ်မှတ်ခဲ့တာပါ။သတင်းသမား1010ဦးဟာသူတို့လုပ်ရမယ့်အလုပ်ကိုလုပ်တာကြောင့်2006ခုနှစ်ကနေ2018ခုနှစ်အတွင်းလောက်ကျန်တက်ပြတ်ခံခဲ့ရပါတယ်2018ခုနှစ်ထဲမှာတော့တစ်နှစ်ထဲမှာတင်အချင်းကြခံရတဲ့သတင်းသမားကမ္ဘာနဲ့အဝန်း250ကျော်ပါတယ်တရုတ်နိုင်ငံတူရကီနဲ့အီဂျစ်နိုင်ငံတွေမှာအဆိုးဝါးဆုံးဖြစ်ပြီးအီရန်ဆော်ဒီအာရေဗျာဗီယက်နမ်နိုင်ငံတွေမှာလည်းဖမ်းဆီးအချင်းချတာတွေအများအပြားရှိခဲ့ပါတယ်မြန်မာနိုင်ငံရဲ့သတင်းသမားတွေအခြေအနေကဘယ်လိုရှိခဲ့ပါသလဲသတင်းမီဒီယာကောင်စီကဦးမြင့်ကျော်ပြောတာက
နှစ်ထဲမှာတော့တရားစွဲခံတဲ့အမှုတွေကတော့ဟိုအနည်းဆုံးမရှိဘူးဆို၅မှုနောက်ရှိတော့ဗောနော်တရားစွဲခံတဲ့ဟာတွေကိစ္စတွေတချို့တစ်ခုတလေတော့ပြန်ပြီးတော့ရုပ်သိမ်းသွားတဲ့ဟာမျိုးတွေရှိတယ်ဟိုသူတစ်ခုတော့တရားအစိုးရနဲ့ဟိုတက်တို့တက်နဲ့ပတ်သက်တဲ့အပေါ်တော့များတာဗောနော်အဲ့လိုကိစ္စမျိုးပြောတာဗောပုဂ္ဂလိကတတိပုဂ္ဂလခင်းရင်စွဲတဲ့ဟာမျိုးတော့အဲ့ထဲထဲမတွေ့တာတွေဗောနော်တန်ခဲခံရောမျိုးတော့မရှိဘူးသို့တော့ဟုတ်လားဣဗရလာမတိုင်ခင်မတ်လမှာတော့ဒီရခိုင်ပြည်ပခန့်နဲ့ဆက်နွယ်ပြီးတော့သတင်းမီဒီယာဌာနတွေချင်းချောက်စာပို့တဲ့ကိစ္စတွေရှိခဲ့တယ်ပေါ့နော်အဲ့ဒီဟာမျိုးကလည်းတက်ခိုက်တဲ့အဆင့်ထိတော့မရောက်လာတော့လေဒီဟာမျိုးကဒီလိုမီဒီယာတက်ခိုက်ဖို့အတွက်နန်းညောင်းပေးတယ်လို့ဖြစ်တဲ့ဟာမျိုးပေါ့နော်အဲ့ဒီအခြေအနေကတော့တွေ့နေတဲ့အနေအထားမျိုးရှိခဲ့တယ
်ဒါပေမဲ့ပြီးခဲ့တဲ့နှစ်အတွင်းကတော့စစ်တွေမျိုးမှာရှိတဲ့သတင်းမီဒီယာတခုကိုလက်ပစ်ပုံးနဲ့ပစ်ခဲ့တဲ့အမှုရှိခဲ့ပူပါတယ်မြန်မာနိုင်ငံကသတင်းသမားတွေအနေနဲ့ချင်းချောက်တိုက်ခိုက်ခံရတာတွေဟာပြည်တွင်းဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ပတ်သက်ပြီးဖြစ်စေဘာသာရေးနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားတဲ့အခါမှာဖြစ်စေချင်းချောက်ခံရတာပိုများတယ်လို့ဦးမြင့်ကျော်ကပြောပါတယ်။နောက်မြန်မာသတင်းသမားတွေရင်ဆိုင်နေရတာကအာဏာပိုင်တွေနဲ့ထိတိုက်တွေ့နေတာပါ။ဒါကလည်းသတင်းသမားတွေဟာကိုလုံးဝမဲ့အလုပ်ကိုလုပ်နေတာကြောင့်လို့ဆိုပါတယ်
။ဥပဒေနဲ့မညီတဲ့ကိစ္စတချို့ကိုဆောင်ငန်းဖော်တော့ရေးသားတဲ့ဟာတွေအာဏာပိုင်တွေကတရားစွဲဆိုတဲ့ဟာတွေရှိတယ်ဒီခါလေးအဲ့လိုဟာမျိုးတွေကမီဒီယာပေါ်မှာအထင်မြင်လွဲမှားမှုတွေလည်းဖြစ်စေနိုင်တယ်စောစောပြောသလိုပဲဥပဒေနဲ့မညီတဲ့လူတွေကလည်းမီဒီယာသမားတွေကတိုင်းပြည်ရောင်းစားတဲ့သူတွေလို့မီဒီယာသမားတွေကဖောက်တဲ့သူတွေလို့အဲ့လိုမျိုးပြောဆိုတဲ့ဟာတွေကသတင်းသမားတွေကိုရန်ပြုတ်ဖို့ထိန်းချဖို့အတွက်လမ်းညောင်းပေးသလိုအဲ့ဒီသဘောမျိုးလည်းတက်ရောက်စေတော့မနော်တနည်းအားဖြင့်ပြောရင်တော့သို့တော်ဖွဲ့စည်းရမီဒီယာခန်းကဏ္ဍကိုပြည်ပင်တည်ညာတော့လေဒီဟာကိုလက်မခံခြင်းတဲ့ဟာကြောင့်အဲ့လိုမျိုးမီဒီယာသမားတွေကိုပုံဖြတ်တဲ့ဟာမျိုးတွေလှုပ်ဆောင်တာတွေကမီဒီယာသမားတွေအနေနဲ့တက်ရောက်စေတာပေါ့နောက်တစ်ချက်ကတော့တရားဥပဒေစိုးမိုးမှုအားနည်းတဲ့ဟာလည်းမြန်မာနိုင်ငံရဲ့အခြေအနေဒါတော့မီဒီယာသမားတွေလည်းအဲ့ဒီတရားဥပဒေစိုးမိုးမှုမရှိတဲ့တန်ကိုခံရတာပဲဆိုလိုချင်တာကမီဒီယာသမားတွေဘုံမှာကျူးလွန်တဲ့ဟာတွေကအေးအေးဖြစ်ပေးခြင်းမခံတဲ့ဟာမျိုးတွေကအခုချိန်ထိရှိနေသေးပဲပေါ့
။ဥမြင့်ကျော်ပြောပြသွားတာပါ။ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကသတင်းသမားတွေကိုပြစ်မှတ်ထားခံရတာဟာအတိုင်းဝိုင်းတစ်ခုလုံးပေးဆပ်ရမယ့်အရာဖြစ်ပါတယ်လို့ပြောဆိုလိုက်ပြီးသတင်းတောက်တွေသာလုံလုံခြုံခြုံနဲ့သူတို့လုပ်ရမယ့်အလုပ်ကိုမလုပ်နိုင်ခဲ့ရင်ကျွန်တော်တို့မှာရှုပ်ထွေးမှုတွေသတင်းမားတွေကြားမှာနေရမှာဖြစ်ပါတယ်လို့ပြောခဲ့ပါတယ်ယူနက်စကိုအဖွဲ့ရဲ့ထုတ်ပြန်ချက်စာမှာတော့သတင်းသမားတွေကိုပုလစ်စာဆိုတဲ့စုကိုနှစ်ဆင့်ချီးမြှင့်ပေမဲ့စုတစ်ယောက်ရချိန်မှာသတင်းသမား100လောက်တနက်ပြစ်ခံရပါတယ်လို့ဆိုပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းသတင်းသမားတွေကိုအကာအကွယ်ပေးဖို့နိုဝင်ဘာလ2ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပြီးမိမိတို့လုပ်ရမယ့်အလုပ်ကိုလုပ်သူတွေကိုချင်းချောက်တာတွေအကြမ်းဖက်တာတွေကိုရတန်းကရက်ဖို့တောင်းဆိုလိုက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုကလွတ်လပ်စွာပြောဆိုရေးသားခွင့်ကိုအထောက်ပံ့ပေးထားပြီးတခြားလူအဖွဲ့အစည်းတွေအတွက်လည်းအခုလိုဆောင်ရွက်ဖို့တောင်းဆိုပါတယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ